ဒုတိယကြိမ်မြောက်21ရာစုပင်လုံညီလာခံကိုလာမည့်ဖေဖော်ဝါရီလ28ရက်နေ့မှာကျင်းပဖို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုပူးတွဲကော်မတီ UPDJC ရဲ့ဖေဖော်ဝါရီလ6ရက်နေ့မနေ့ကကျင်းပတဲ့အစည်းအဝေးကသဘောတူညီခဲ့တာပါ။ဒီညီလာခံကိုနိုင်ငံရေးဆွေးနွေးမှုမူပေါင်းမှာပါဝင်တဲ့အတိုင်းလူဦးရေ900နဲ့နေပြည်တော်မှာကျင်းပသွားမှာလည်းဖြစ်ပါတယ်။ဒီဒုတိယကြိမ်ပင်လုံညီလာခံကနေငြိမ်းချမ်းရေးအတွက်သဘောတူညီချက်တွေပို့ပြီးရလာမယ်လို့မျှော်လင့်ချက်တွေကလည်းရှိနေပါတယ်။88မျိုးဆက်ចောင်းသားកောင်းဆောင်တူဖြစ်တဲ့ကိုချင်းမီကအခုလို့ပြောပါတယ
်ဒုတိယကြိမ်ပင်လုံညီလာခံမှာတော့အရင်ကတည်းကဆိုင်ကျွန်တော်တို့ပို့ပြီးတော့သဘောတူညီမှုတွေပုံနှိမ့်ဆက်လာမယ်လို့အဲ့လိုကျွန်တော်မျှော်လင့်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီငြိမ်းချမ်းရေးပြဿနာကိုဖြေရှင်းတဲ့အခါမှာဒီအခုလုံးမဲ့ပင်လုံ21ရာစုပင်လုံလို့ပေါ့တနည်းအားဖြင့်ပြောရင်မျိုးသားပြောင်းလဲတဲ့ညီညီလာခံပေါ့ဗျာအဲ့ဒါနာမည်တော့မျိုးတက်လို့ရှိရင်ဒီလိုညီလာခံမျိုးကပဲအဖြေရှားဆုံးဖြတ်နိုင်မှာဖြစ်တယ်ကျတဲ့အတွက်ကျွန်တော်ကဒုတိယကြိမ်မှာတော့တိတက်ပို့ပြီးတော့ဟလာအရင်တစ်ခေါက်တက်ပို့ပြီးတော့တိုးတက်မှုတွေရလာမယ်လို့ကျွန်တော်ပြောလဲပါတယ်ဟုတ
်88မျိုးဆက်ចောင်းသားកောင်းဆောင်တူဖြစ်တဲ့ကိုချင်းမီပြောသွားတာပါရခိုင်မျိုးသားပါတီရလှတ်တော်ကိုယ်စားလှယ်ဥပရှင်ကတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အတွက်ကလက်နက်ကင်တိုက်ပွဲတွေခြုံငိမ့်မှမျှော်လင့်နိုင်မှာဖြစ်တယ်လို့ဆိုပါတယ
်ပင်လုံညီလာခံဆိုတာကနာမည်အဖြစ်49တုန်းကတိုင်းရင်းသားကြီးကိုပူကျော်အောင်ဆန်းသမားကောင်းဆောင်တီစီယုံပြီးတော့လွတ်လာရေးရအောင်ယူနိုင်ခဲ့တယ်။အဲ့အထင်အမှတ်ကိုယူပြီးတော့လူစုကလည်းသူ့အဖေလိုအောင်မြင်တဲ့နိုင်ငံရေးသမားတယောက်ဖြစ်စီသိချင်တဲ့စံတန်းနဲ့ဒီလိုလောက်တာလည်းဖြစ်နိုင်တယ်။နောက်တစ်ခါဒီပင်လုံဆိုတဲ့စကားလုံးဝေါ်ဟာရဒီကိုတနိုင်ငံလုံးကလူတွေကလည်းမဖြစ်ဖြစ်ဖြစ်ညံ့နိုးနေကြတဲ့အတွက်ကြောင့်ဒီစကားလုံးကိုတုံးတယ်လို့အဲ့လိုထင်တာပဲလေ။ဒါပေမဲ့ငြိမ်းချမ်းရေးရမယ်ဆိုတဲ့အလုပ်ကဘုမပြင်းမှာမလွဲပါဘူးငြိမ်းချမ်းရေးဆိုတာလက်နဲ့ကင်တိုက်ခိုက်နေကြတဲ့တိုင်းရင်းသားလက်နဲ့ကင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးကဒါလက်နဲ့ကင်ပြည်ပခချုပ်ငြိမ်းရေးပေါ့လေနောက်ငြိမ်းချမ်းချမ်းဖြစ်မဲ့ပိုင်းကတော့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့အငင်းပွားမှုတွေနေရဲ့ငြိမ်းချမ်းချမ်းနေဖို့အရေးကိစ္စနှစ်ပိုင်းရှိရဲ့ဘာတိုင်းရင်းသားနိုင်ငံရေးပါတီနဲ့ငြိမ်းချမ်းချမ်းငင်းလိုက်ခုန်လိုက်ဆွေးနွေးလိုက်ဆိုတဲ့အပိုင်းကတော့ကိုမိမိရောရောနေရာလေးမရှိတော့ပါဘူးနေရာလေးဘယ်တော့ရမလဲမသိဘူးအဲ့ဟာပြောင်းနေရတွေ့ရတယ်လွတ်တော်ထဲမှာစကားပြောတဲ့ဟာတွေကဒါမှဟိုမစိုးမပိုကိစ္စလေးလောက်ပဲပြောခွင့်ဆိုခွင့်ရကြရတာကိုလည်းနဲ့ကင်ပဋိပက္ခချုပ်ငြိဖို့ငြင်းချမ်းရေးရဖို့ရှာတော့ဗမာကောင်းဆောင်တွေကငြင်းချမ်းရေးရအောင်လုပ်ရင်တိုင်းပြည်ဘာဖြစ်မယ်ဆိုတဲ့ဟာကိုသူတို့တကယ်နှစ်နှစ်ကာကသူထဲမှာတကယ်ဘယ်လိုယုံကြည်ကြလဲဒါလည်းအသိအရေးကြီးရဲ့
ကချင်ပြည်နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတအူးဖြစ်တဲ့ဒေါ်တွဲဘူကလည်းလက်ရှိအစိုးရကငြိမ်းချမ်းရေးအတွက်အင်တိုင်းအားတိုင်းကြိုးစားဆောင်ရွက်မှုတွေရှိနေပေမဲ့လက်နက်ကင်ဖွဲ့တွေကြားခိုင်မာတဲ့သဘောတူညီမှုမရနိုင်သေးရင်အောင်မြင်မှုတွေရဖို့ကအခက်အခဲတွေရှိနိုင်သေးတယ်လို့သုံးသပ်ပါတယ်
။ဒီဒုတိယအကြိမ်ပြည်လုံကနေရမယ်ငြိမ်းချမ်းရေးကတော့အဲ့ဒီဒုတိယအကြိမ်ပြည်လုံမှာဘယ်သူတွေဘလောက်လာတက်မလဲဆိုတဲ့အပေါ်မှာကြည့်တော့ပဲဆုံးဖြတ်လို့ရမှာပဲ။ကျွန်တော်တို့ကအခုချိန်ထိကတော့ရင်ကလက်မှတ်ထိုးထားတဲ့လူတွေအဲတက်မယ်လက်မှတ်မထိုးတဲ့လူကယူရဲ့ FC ကဘယ်လိုအခြေအနေရှိအောင်မလဲမသိဘူးပေါ့နော်အဲတော်တော်ကြားတဲ့တင်းနေအရာတော့ဒီဘက်အဲစိတ်အဆင်မပြေတာတွေလည်းကြားရတယ်ဆိုတဲ့အခါကျတော့အဲတက်ချင်းမတက်ချင်းနဲ့တခြားလူတွေဒီအပေါ်မှာဘယ်လိုသဘောထားလာမယ်ဆိုတဲ့အပေါ်မှာတော့မှာဆိုတော့အဲ့ဒီပင်လုံးဒီနေ့စောင့်ကြည့်မှာဆိုတော့ပြောနိုင်မှာတင်တယ်ဒီလည်းမထိုးသေးတဲ့အဖွဲ့တွေကအများကြီးနိုင်နိုင်လို့အချိန်ပေးဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲဒီလက်မမထိုးတဲ့ဘက်ကလူတို့ရယ်လက်မမထိုးသေးတဲ့လူတွေရယ်နိုင်နိုင်လို့များများမလုပ်နိုင်ပဲနဲ့တော့ဒီလက်မထိုးထားပြီးတဲ့လူနဲ့တန်တဲ့လူနဲ့ပဲတွားလို့ကတော့ကျွန်တော်တို့ငင်းချမ်းရေးကတော့တွားလို့တွားနေပါလေအခီးတော့တွားနေပါလေဒါပေမဲ့ကျွန်တော်တို့ကအောင်မြင်တဲ့ငင်းချမ်းရေးကတော့ဖြစ်လာဖို့အတွက်နည်းနည်းချင်းရှိမယ်လို့ကျွန်တော်တို့ဒီလိုပဲမြင်ပါတယ်ဆရာ
ဒါကတော့ဖေဖော်ဝါရီလ28ရက်နေ့မှာကျင်းပမယ့်ဒုတိယကြိမ်ပင်လုံညီလာခံနဲ့ပတ်သက်ပြီးမျှော်လင့်ချက်တွေကိုကြားခဲ့ရတာပါအခုကျင်းပမယ့်ဒုတိယကြိမ်27ရာစုပင်လုံညီလာခံမှာတနင်္ဂနွေလုံးပြည့်ရက်စာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ရေးထိုးနိုင်ရေးကိုအတက်နိုင်ဆုံးစ조사ဆောင်ရွက်ဖို့အဲ့ဒီအစည်းအဝေးကသဘောတူညီခဲ့ကြပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းငင်းချင်းရင်လိုချင်းချင်းဟာနိုင်ငံသူနိုင်ငံသားတွေရဲ့စိတ်လုံခြုံမှုအတွက်ဖြစ်ပြီးမတူကွဲပြားတဲ့သဘောထားတွေကိုငင်းချင်းတဲ့နည်းနဲ့ဖြည့်ရှင်းနိုင်ခြင်းအပေါ်ယုံကြည်ဖို့လိုအပ်ကြောင်း UPDJC ရဲ့အစည်းအဝေးမှာပြောကြားခဲ့ပါတယ်။ဒါပြင်ဘလို့အခက်အခဲနဲ့ရင်ဆိုင်ရသည်ဖြစ်စေပြည်ထောင်စုတိုင်းရင်းသားအလုံးကတတိရှိရှိယုံကြည်မှုအပြည့်အဝနဲ့အတူလက်တွဲကျော်ဖြတ်နိုင်မယ်လို့ယုံကြည်ကြောင်းလဲနေပြည်တော်မှာကျင်းပတဲ့မွန်မျိုးသားနေ့အကျိုးညစာစာပွဲအခမ်းအနားမှာဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ရှင်။